ရုရှား-ယူကရိန်းစစ်ပွဲအတွင်းမြောက်ကိုရီးယားကရုရှားကိုငွေကြေးနဲ့စီးရဲအကူအညီတွေပေးနေတဲ့အပြင်ပယ်ထည့်ညှိနှိုင်းတုံးအစီအစဉ်တွေဆက်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့ရုရှားကိုတန်ခတ်အရေးယူမှုတွေထပ်မံလှုံ့ဆော်လိုက်ပါတယ်။ဒီအရေးယူမှုတွေမှာမြောက်ကိုရီးယားဗန်နေဗိုလ်ချုပ်တွေနဲ့တခြားတာဝန်ရှိသူတွေပါဝင်တယ်လို့ရုရှားရဲ့ရင်းနှီးတင်ပို့တဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်။မြောက်ကိုရီးယားဗန်နေထဲမှာအရှေ့မြောက်ဒေသကရုရှားအထူးစီးပွားရေးဆောင်ရဲ့အကြီးဆုံးဘဏ်တစ်ခုဖြစ်တဲ့ Golden Triangle Bank လည်းပါဝင်ပါတယ်။ဒါ့အပြင်ပြုံယမ်းမြို့တော်အခြေစိုက်ကိုရီးယားမန်ဒယ်ငွေချေးဘဏ်တို့လည်းပါဝင်ပါတယ်။ဒီဘဏ်ဟာတရုတ်ပြည်အနှံ့သူ့ရဲ့ကိုယ်စားလှယ်တွေရှိတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အမှဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားကလည်းမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်နေမှုတွေအတွက်လူပုဂ္ဂိုလ်11ဦးနဲ့ကုမ္ပဏီ15ခုကိုတန်ခတ်အရေးယူလိုက်ကြောင်းအင်္ဂါနေ့ကထုတ်ပြန်ပါတယ်။အခုလိုတန်ခတ်အရေးယူမှုမှာအမေရိကန်၊တောင်ကိုရီးယား၊ EU ၊ဗြိတိန်၊ဂျပန်၊ဩစတြေးလျ၊အစုစုပေါင်း10နိုင်ငံပါဝင်ပြီးမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုပေါ်အပြင်းထန်ရှုံချတဲ့ပူးတွဲကြေညာချက်တစ်စောင်ကိုလည်းဒီနေ့အင်္ဂါနေ့မှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားရဲ့ယူကရိန်းအပေါ်စီးရေးကူညီပေးမှုဟာပြိပခါကိုပိုကျပြန့်သွားစေပြီးအန္တရာယ်ရှိကြောင်းဒါ့အပြင်ကုလသမဂ္ဂကချမှတ်ထားတဲ့တခါရည်ရွယ်မှုတွေကိုလည်းချုပ်ဖောက်ရကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။